တင်းလိုက်တိုင်းအတွင်းမှာတိုက်ပွဲတွေကြောင့်နေရက်စွန့်ခွာကြရသူတချို့နေရက်ပြန်လာရှိပေမဲ့ကုန်စည်သွားလာမှုကန့်သတ်ထားလို့စံဝယ်ရေးအခက်တွေ့နေတယ်လို့ဒေသခံတွေကပြောပါတယ်။ရန်ကုန်ကသတင်းပေးပို့ထားတာကိုနန်းလောင်ကပြောပြပါမယ်။
တနင်္လာရီတိုင်းထဲမှာစစ်ကောင်စီနဲ့ဒေတာရင်တော်လိုင်းရင်အဖွဲ့တွေကြားကတိုက်ပွဲတွေအပြင်လက်နက်ကြီးတန်းနေအိမ်မီးရှို့တာနဲ့စစ်ကောင်စီစစ်ကြောင်းထုံးဝင်ရောက်တာတွေကြောင့်စစ်ရှောင်းနေရသူတွေဟာလာစဉ်ရှိနေပါတယ်။နေရက်စွန့်ထွက်ပြေးရသူဦးရေဟာတလအတွင်း6000ဝန်းကျင်မှရှိနေတယ်လို့ဒေတာရင်အချက်လက်စုဆောင်းနေသူတွေစီကသိရပါတယ်။တောတောင်ထဲမှာကာလရှိကြစစ်ရှောင်းနေရသူတွေရှိတယ်လို့တချို့ကလည်းသူတို့ရဲ့ရွာထဲစစ်ကြောင်းထုံးဝင်လာချိန်မှာယာယီစစ်ရှောင်းကြတာပါ။ကျော်ဝဲခရိုင်ရေဖြူမြို့နယ်ထဲမှာနေထိုင်နေကြတဲ့မကြာခဏစစ်ရှောင်နေရသူရွာခန့်တူကလည်းသူတို့စီကိုဒီဇင်ဘာလထဲမှာစစ်ကြောင်းထုံးဝင်ရောက်တာမရှိသေးပေမဲ့စစ်ကြောင်းရန်နားဆွနေရတယ်လို့ပြောပါတယ
်။ဒီဇင်ဘာလလည်းမှာတော့မထိုးသေးဘူး။ထွက်ချလာတဲ့သူတို့သူဖားလည်းမဖားဘူးအဲ့ဒီရွာလုံးမှာတော့ဒီသိဝင်နေတယ်ရတာပဲ။အင်းအခုတော့ဘာလို့ဆင်းလာတော့တော့ရောက်ရှိတယ်မှာအခုတော့မလာဘူး။ရွာလည်းမှာတော့မဟုတ်ဘူးမှာသူတို့နေရာလေးမှာပဲသူတို့ချထားတယ်
တနင်္လာရီတိုင်းနဲ့မှစစ်ကောင်စီဘက်ကစံ73စီအပါဝင်စေဝါနဲ့ကုံစီတရုတ်ခွင့်ကိုကန့်သတ်ချပါတယ်။မဖြစ်မနေစားတော့ဖို့စံတိုင်းတစ်ပိုင်းဝယ်ယူလာပြီးရင်စစ်ကောင်စီအဖွဲ့တွေရှိတဲ့နေရာကနေဖြတ်တန်းသွားလာလို့မရဘူးလို့လည်းပြောပါတယ
်။ညရတဲ့ချိန်ကသူတို့ကဟိုကကိုကပါပြေးတယ်ပါပဲပြေးတာရမှာဝယ်လို့ရရတဲ့ဝယ်ဝယ်ဝယ်ပြီးတဲ့ချိန်သူတို့တိုင်းရင်းသားလာလို့မရတော့ဘူး။တချမ်းကနေပါပြေးရတယ်။အမ်ညရတဲ့ချိန်သူတို့ဖမ်းတယ်လေ။ဒီမှာလည်းရတော့ရတဲ့အခုရပြီရနေပြီမှာသူတိုင်းလာမလာဘဲနဲ့တခြားလာပြီးပါပြီးတော့ရှောင်းပြီးသူတို့ရှောင်းပြီးလာတာပေါ့
တနေ့နိုင်တိုင်းနဲ့ကပฏิပခရဲကြောင့်စစ်ရှောင်းနေချိန်မှာပဲစစ်ကောင်စီအတီးပြုပြတ်ထန်းထားတဲ့စစ်မှုရန်ဥပဒေကြောင့်ဖမ်းဆီးခံရသူတချို့ဟာလည်းစစ်သားစုဆောင်တဲ့အထက်ပါဝင်သွားတယ်လို့ဒေသခံတွေကပြောပါတယ
်ကျွန်တော်တို့ဆက်မှာတခါတလေတဲ့အဲ့လိုမျိုးကပွာတယ်လို့ပြောပွာသွားတာပဲဒီကလည်းလူတွေတော့ခိုးသွားတာပဲဘုံခံကိုခိုးသွားတယ်ခိုးသွားတယ်ပုံပေါ်ကြပဲဒီကျွန်တော်တို့ကစက်ကြောရပြီးစက်ကြောထားရမယ်ဒီချင်းနေပြီးတော့ကိုရင်းပြရမယ်ရှောင်းရလို့မရတဲ့လူကသာမိတယ်သူတို့အိမ်မတော်မနေရတော့ဘူးတခါပြီးရတဲ့စီလဲဆယ်ရက်၅၆ရက်9ရက်အဲ့လိုပြီးရတယ်အေးကာမီရတော့ဦးလေကိုရလာပြီးရတော့မပဲနေတာကိုအကိုလည်းမလာဘူးဆိုတော့နည်းနည်းတော့အေးတော့အေးနေပြီးရတော့မပဲရှိတယ်
စစ်ကြောင်းထိုးဝင်ရောက်ချိန်မှာဖန်ဆီးခံရသူတချို့ကိုပြန်လို့တာရှိပေမဲ့လို့တပ်ဖြတ်ခံရတဲ့ပြစ်စင်တွေကလည်းဆက်ပြီးတော့ရှိနေတာပါအကြောင်းအမျိုးမျိုးကြောင့်ဖန်ဆီးခံရတာတပ်ဖြတ်ခံရတာနဲ့စစ်ဆောင်ရတဲ့အခြေအနေတွေကြောင့်အင်းနီချင်းထိုင်းနိုင်ငံတွေကိုတရားမဝင်ဝင်ရောက်လို့ဖန်ဆီးခံရတာလည်းရှိနေတယ်လို့တေတက်ခံတွေနဲ့အချက်အလက်စုဆောင်းသူတွေကပြောကြပါတယ်